ဝိဇ္ဇဝတိုက်ဖြတ်ရေးအတွက်ပူးပေါင်းဆောင်ရွက်မှုမရှိတဲ့22နိုင်ငံထဲမှာမြန်မာနိုင်ငံပါဝင်တဲ့အကြောင်းအမေရိကန်သမ္မတဥပမာကနိုင်ငံခြားဆက်ဆံရေးခွင့်ပြုမိတ်ချမှတ်ရေးဆိုင်ရာအဲ့ဥပဒေ FRAA ထဲမှာထည့်သွင်းသတ်မှတ်လိုက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံမူရစ်စေဝါနှိမ်နင်းရေးရဲတပ်ဖွဲ့အနေနဲ့ဘိန်းနဲ့မူရစ်စေဝါပပျောက်ရေးကိုအချိန်မလျော့ပဲတိုးမြင့်ဆောင်ရွက်နေပါတယ်လို့ပြောခွင့်ရသူရဲမှုချုပ်တူကဒီကနေ့မှတုတ်ပြန်ပြောဆိုပါတယ်ဘိန်းစိုက်ဒေတာနဲ့စိတ်ကြွစီထုတ်လို့ရနေမိတွေမှာမငြိမ်းချမ်းသေးတာကြောင့်လဲထိထိရရောက်မထိန်ချုပ်နိုင်တာဖြစ်တယ်လို့ဒေတာကန်တွေကပြောပါတယ် VOA သတင်းတော့ကိုအောင်ရဲမောင်မောင်တင်ပြမှာပါ
အမေရိကန်ပြည်ထောင်စုကိုတည်ထောင်ထိခိုက်မှုရှိစေတဲ့ကမ္ဘာပေါ်ကအထူးကဘိန်းထုတ်လုပ်တဲ့နိုင်ငံတွေနဲ့တဆင့်ဖြန့်ချီတဲ့နိုင်ငံတွေရဲ့စီးရင်ကိုတမရကသတ်မှတ်ပြီးတော့လွှတ်တော်ကိုနှစ်စဉ်တင်သွင်းတဲ့အထဲမှာမြန်မာနိုင်ငံလည်းပါဝင်နေတယ်လို့အမေရိကန်သမ္မတဥဘာမားကမနေ့ကသတ်မှတ်လိုက်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကသတင်းထုတ်ပြန်လိုက်တာပါ။အဲ့ဒီထဲမှာမြန်မာ၊ဗိုလီးဗီးယား၊ဗင်နီဇွဲလားနိုင်ငံတွေဟာလွန်ခဲ့တဲ့တစ်နှစ်အတွင်းကနိုင်ငံတကာမွေးစေဝါတိုက်ဖျက်မှုသဘောတူစာချုပ်မှာပါတဲ့တာဝန်တွေကိုထမ်းဆောင်ဖို့လုံလောက်တဲ့ကြိုးပမ်းအထောက်အမှုတွေပြက်ကွက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့မြန်မာအစိုးရရဲ့ပြည်ထောင်ဝန်ကြီးဌာနအောက်ကမွေးစေဝါတားဆီးနေတဲ့တပ်ဖွဲ့ရဲ့တပ်ဖွဲ့မှုရဲမှုချုပ်ကျော်ဝင်းကတော့မြန်မာနိုင်ငံအနေနဲ့မွေးစေဝါတားဆီးတိုက်ဖျက်ရေးတွေကိုလက်ရှိချိန်မှာတပ်မတော်နဲ့ပါပူးပေါင်းပြီးတော့နှိမ်နင်းရေးတွေလှုပ်ဆောင်နေတယ်လို့ VOA ကိုပြောပါတယ်။
အဲ့တော့အခုတော့ကျွန်တော်တို့ဘာလုပ်လို့ဆိုတပ်မတော်နဲ့လည်းကျွန်တော်တို့ကသတင်းတွေကျွန်တော်တို့တိဆောက်တယ်။အမေရိကန်သတင်းတွေလည်းတိဆောက်တယ်ပြီးရင်တပ်မတော်နဲ့ပူးပေါင်းတယ်။ကျွန်တော်တို့အင်အားနဲ့တချို့နဲ့အတူဟိုပါပေါ့လေကျွန်တော်တို့ဟိုလက်နက်အင်အားတို့လက်မဆက်သွယ်ရေးအင်တီထားတော့ကျွန်တော်တို့အင်အားနဲ့အဲ့လိုရှိရင်ကျွန်တော်တမတော်နဲ့လူတို့ကပူပေါင်းပြီးတော့ကျွန်တော်အဲ့ညာတတိရောက်အောင်ကျွန်တော်တို့သွားတယ်အခုလောလောဆယ်အနေထားတော့
နေ့စဉ်နေတိုင်းမူရစ်စေဝါနဲ့စိတ်ကိုပြောင်းလဲစေတဲ့စေဝါတွေဖန်စီရမိနေပေမဲ့တစ်ဖက်မှာအထွတ်နှုန်းတွေတည်ရစွာတိုးလာတဲ့အခြေအနေတွေလည်းရှိနေပါတယ်။မူရစ်စေဝါတားဆီးနေနေရင်မှမြန်မာနိုင်ငံရက်တက်ဖွဲ့အနေနဲ့ဘလို့အခက်အခဲတွေအဓိကရင်ဆိုင်နေရသလဲဆိုတာနဲ့ပတ်သက်ပြီးတော့သူကအခုလိုဆက်ပြောပါတယ်
။အခက်အခဲဆိုတာကတော့ဗာလဲဆိုတော့ကျူးလွန်တဲ့လူကစနစ်တကျကျူးလွန်တာပေါ့ကွာ။ဝင်ငွေရင်းနှီးနည်းနည်းလေးနဲ့တော့ဝင်ငွေအများကြီးရတယ်။အဲ့တော့ဒီကိမာခေတ်ကတိုးတက်လာတော့အဲကျူးလွန်တဲ့လူကလည်းနေဟိုပါပေါ့နော်ကျူးလွန်ဖို့နီးလန်းနေတာသူကဟိုအဲ့မှာအရင်အခွင့်တာတာပေါ့နော်အဲ့တော့ကျူးလွန်တဲ့လူကဘယ်ချိန်မဲကျူးလွန်ကျူးလွန်သူကကျူးလွန်လို့ရတယ်ဟိုဥပမာကျွန်တော်တို့မဆိုးမနိုင်တဲ့နေရာတွေရှိမယ်ဟိုကျွန်တော်တို့လက်လန်းမမီတဲ့နေရာတွေအဲ့ဒီကနလို့လက်လန်းဆက်သွယ်ခက်ခဲတဲ့နေရာတွေရှိမယ်ဒါသူဟိုလုပ်လို့ရတယ်သူကအေးစရီဟိုချက်တန်းလို့ရတယ်
တရှိချိန်မှာမြန်မာနိုင်ငံရဲ့ဘိန်းထုတ်လုပ်မှုနဲ့ထွက်ရှိမှုအများဆုံးဒေတာနှစ်ခုကတော့ရှမ်းပြည်နယ်ကပထမဖြစ်ပြီးတော့ကချင်ပြည်နယ်ကဒုတိယနေရာမှာရှိနေတယ်လို့ရဲမှုချုပ်ကပြောပါတယ်။ဒီဒေတာတွေမှာအခုလိုဘိန်းထွက်နှုန်းမြင့်နေတာဟာလက်နက်ကင်ပြပခတွေနဲ့မငြင်းညံ့နိုင်သေးတဲ့အနေအထားတွေကြောင့်လို့ရှမ်းပြည်နယ်တီဘောမြို့နယ်ပြည်သူ့တော်ကိုယ်စားလှယ်ဦးရထွန်းကပြောပါတယ်
။ဒီဒေတာတွေမှာကအခုတည်းကကိုဟိုလက်နက်ကင်တိုက်ပွဲတွေကဖြစ်နေသေးတဲ့အတွက်ကြောင့်မလို့အဲ့ဒီလက်နက်ကင်နေတဲ့တိုင်းရင်းသားဒီလက်နက်ကင်တပ်ဖွဲ့တွေနဲ့ငြင်းညံ့ရမှဒုတိယမဟုတ်ဒီကျွန်တော်တို့လုံးဝကိုငြိမ်းချမ်းသွားမှသာနဲ့ဒါလည်းတော့ပုံမူပြီးတော့အောင်အောင်မြင်မြင်များထိမိရအောင်ဆောင်ရွက်နိုင်မယ်လို့ကျွန်တော်ထင်ပါတယ
်။လက်မဆက်သွယ်ရေးခက်ခဲတာကြောင့်တောင်သူတွေအနေနဲ့ထွက်ရှိတဲ့သီးနှံတွေမှာစီးပွားရေးအရတွက်ချေမကိုက်တဲ့အချက်ကလည်းရှမ်းပြည်နယ်အတွင်းမှာဘိန်းထွက်တိုးတဲ့နောက်ထပ်အကြောင်းရင်းတစ်ချက်ဖြစ်တယ်လို့ရှမ်းပြည်နယ်လွိုင်လင်ဒေသခံတူဦးဖြစ်တဲ့ကိုဆိုင်ထွန်းကအခုလိုဖွင့်ရပါတယ်
။အဓိကတော့ညာဒေသခံတွေအနေနဲ့ကတော့ဒီဖွံ့ဖြိုးတိုးတက်မှုနှေးပါတယ်။နောက်တစ်ခုအဓိကဥမာရှမ်းပြည်လိုနေရာမျိုးမှာဆိုရင်ဘလို့တင်းနိုင်ရှိပြဆက်ဆိုင်ပေါက်တယ်ပေါ့နော်ဒါပေမဲ့ပြဿနာလမ်းမဆက်တွေ့မကောင်းတော့တင်းနိုင်ဈေးပွက်နဲ့ဝေးတယ်အဲ့တော့ကျတော့တောင်သူတွေကရှုံးတယ်ပေါ့ဗျာတရားဒီဟိုမှာသူ့ဘာလို့ဘာတင်းနိုင်မဲ့ဆက်ဆိုင်အဲ့တော့ဟိုနည်းနည်းအချမ်းလဲခံတယ်ဘာလဲဖြစ်တယ်ဆိုတော့ဟိုအမျိုးမျိုးမျိုးမြတ်မြတ်လဲပူရတယ်ဘင်းကိုစိုက်ပြို့ဖို့ဖြစ်နေတာအခုဆိုရင်ဘလို့ဘလို့အခုဆိုရင်ဘလို့ဒီများနေလဲဆိုတော့အရင်တော့ဆိုရင်တော့ဟိုမှာပုံမှန်ယာရီပဲစိုက်ကြတယ်ပေါ့ဗျာအခုဆိုရင်ကျွန်တော်ကြားလာတော့ဒီနှစ်တီးသုံးတီးအထိတော့စိုက်နေကြတယ်လို့ကြားတယ်
နိုင်ငံကမွေးစေဝါတိုက်ဖြတ်ရေးသဘောတူစာချုပ်မှာပါတဲ့တာဝန်တွေကိုထမ်းဆောင်ဖို့နိုင်ငံတွေအနေနဲ့ပြက်ကွက်တယ်လို့သတ်မှတ်ခံရတဲ့ဆိုရင်အမေရိကန်အစိုးရရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေခံလာရနိုင်ပါတယ်။ဒါပေမဲ့အဲ့ဥပဒေ FRA ပြဋ္ဌာန်းချက်အရတော့မြန်မာအနေနဲ့ဗင်နီဇွဲလားနိုင်ငံတွေကိုပေးနေတဲ့အကူအညီတွေဟာမြန်မာနိုင်ငံရဲ့အကျိုးစီးပွားအတွက်ဆက်ပြီးတော့အရေးပါနေတဲ့အတွက်မြန်မာနဲ့ဗင်နီဇွဲလားနိုင်ငံတွေကိုဒဏ်ခတ်အရေးယူမှုတွေမလုပ်ဘဲကင်းလွတ်ခွင့်ပေးနိုင်ခွင့်ရှိတယ်လို့လည်းဆိုပါတယ်။အမေရိကန်သမ္မတကအခုနှစ်အတွင်းကမ္ဘာပေါ်မှာအထူးကဘိန်းထုတ်လုပ်တဲ့နိုင်ငံတွေနဲ့အဆင့်ဖြတ်ကြည့်တဲ့နိုင်ငံတွေလို့သတ်မှတ်လိုက်တဲ့အဲဒီမှာအာရှကမြန်မာအာဖဂန်နစ္စတန်အိန္ဒိယပါကစ္စတန်နဲ့လာအိုနိုင်ငံတွေဖြစ်ပြီးတော့ကျန်တဲ့နိုင်ငံတွေကလက်တင်အမေရိကတိုက်ကဖြစ်တာကိုတွေ့ရသလို UNODC ကုလသမဂ္ဂမူရစေဝါတိုက်ဖြတ်ရေးအစီရင်ခံစာမှာတော့မြန်မာနိုင်ငံဟာအရှိတောင်အာရှမှာစိတ်ကြွဆေးပြားအများဆုံးထုတ်လွှတ်တဲ့နိုင်ငံဖြစ်တယ်လို့ဒုတိယဘေးအများဆုံးထုတ်လွှတ်တဲ့နိုင်ငံလို့လည်းဖော်ပြထားတာကိုတွေ့ရပါတယ်ခင်ဗျ။